ဒီနေ့မတ်လ29ရက်နေ့နေ့လယ်ပိုင်းမှာတော့ရန်ကုန်မှာရှိတဲ့ American Center ဆောက်ဦးတနက်နဲ့ပြစ်ခံခဲ့ရကြောင်း American တိုင်းဟုတ်တာဝန်ရှိသူကပြောလိုက်ပါတယ်။ရန်ကုန်ကရတဲ့သတင်းကိုတော့ကျွန်တော်ရန်နိုင်ကပြောပြပေးမှာဖြစ်ပါတယ်။ရန်ကုန်မြို့တက္ကသိုလ်ကြီးသာလန်းနဲ့အင်အားလန်းတော့မှာရှိတဲ့ American Center ဆောက်ဦးဒီနေ့နေ့လယ်ပိုင်းမှာပြစ်ခတ်ခံရပြီမဲ့ Center မှာရှိတဲ့လူတွေတော့ထိခိုက်မှုမရှိကြောင်း American တိုင်းဟုတ်သတင်းပညာရေးပြောရေးဆိုခွင့်ရှိသူ Ayani Mandarin က VOA ကိုပြောပါတယ်။
So we can confirm that shots were fired at American Center Yangon today and that there were no injuries. We are investigating the incident.
ရန်ကုန်က American Center ကိုဒီကနေ့ပြစ်ခတ်ခံရတယ်ဆိုတာကိုအတည်ပြုနိုင်ပါတယ်။ထိခိုက်ဒဏ်ရာရတာကတော့မရှိပါဘူး။ဒါနဲ့ပတ်သက်လို့စုံစမ်းစစ်ဆေးနေပါတယ်။ဒီအဖြစ်အပျက်ကိုစုံစမ်းစစ်ဆေးနေတယ်ဆိုတာကိုပဲအခုပြောနိုင်ပါသေးတယ်။
မနေ့မတ်လ26ရက်နေ့ကတော့မြန်မာနိုင်ငံဆိုင်ရာ American သမ္မတကြီး Thomas Biden နဲ့ဇနီးတို့ကဆရာနာသိမ့်မှုကိုစန့်ကျင်ဆန္ဒပြရင်ဖေဖော်ဝါရီ28ရက်နေ့ကကြာဆုံးသွားခဲ့တဲ့အသက်23နှစ်အရွယ်ကိုညင်းကြီးအောင်ထက်နိုင်ကိုဂါရဝပြုတဲ့အနေနဲ့သူတနက်ကြီးစံထိမှန်တည်ဆုံးသွားခဲ့တဲ့လဲတန်းလမ်းမဘောကအထက်ကငါကဘာရွတ်ကျောင်းရှိမှာလွမ်းသူပန်းခွေချခဲ့ပါတယ်။အဲ့ဒီမှာပဲရုရှားဒုတိယကာကွယ်ဝန်ကြီးအလက်ဇန်းဒါဖော်မီလန်နေပြည်တော်ကိုရောက်ရှိလာခဲ့ပါတယ်။ဒါပြင်ဖေဖော်ဝါရီ1ရက်နေ့ကစတင်ပြီးအသက်ပေးခဲ့ကြတဲ့သူတွေအားလုံးကိုမိမိတို့အနေနဲ့အမတ်ရကာဝါပြူကြောင့်မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံ Facebook လူမှုကွန်ရက်ဆောင်မြက်လာမှာလဲရေးသားဖော်ပြထားပါတယ်။ဇနပြတဲ့သူတွေကိုအကြမ်းဖက်တပ်ဖြတ်နေတာတွေရပ်တန့်ဖို့အမေရိကန်ပါဝင်အနောက်နိုင်ငံတွေက PR ပေးတာတွေအချိန်မြင့်လာနေချိန်မှာပဲအမေရိကန်စင်တာကိုအခုလိုပြစ်ခတ်ခံရတာပါ။ပြစ်ခတ်တဲ့ဘဲအဖွဲ့စည်းကဘလို့ရည်ရွယ်ချက်နဲ့ပဲလှုပ်ဆောင်တာဖြစ်ဖြစ်ဒီအချိန်တွေကနှစ်ဖက်အဖွဲ့စည်းကြားဆက်ဆံရေးပုံမဆိုးအားသွားနိုင်ကြောင်းနိုင်ငံရေးလေလာသုံးသက်သူဒေါက်တာအောင်သိန်းမြင့်က VOA ကိုပြောပါတယ်။
ဒီအမေရိကန်ဆိုရပိုင်းဆောက်ဦးဟိုဒီကြီးထိတာဖြစ်တဲ့အတွက်ကြောင့်မလို့ဒါကတော့ဒီအမေရိကန်ရဲ့အချုပ်ချာအနာကိုတစုံတရာထိပါတယ်ဆိုတဲ့အတိတ်ပဲပေါ့နော်အဲ့တော့မြန်မာအရေးမှာအမေရိကန်ကအရင်အထက်ပို့ပြီးတော့ဒီမြန်မာဆိုတော့သွက်လက်နဲ့ဝင်ပါနေတာတွေ့ရတော့ဒီပါချင်းကပို့ပြီးတော့အချိန်ညှင့်နေတာပေါ့တကယ်ခံပေါ်တယ်လက်သက်ပေါ်တယ်ဆိုရင်အဒီပြတဲ့ကျောတော့နောက်ခံအဖွဲ့အစည်းတို့မို့နိုင်ငံနဲ့ဒီအမေရိကန်နိုင်ငံရဲ့ဆက်ဆံရေးကြတင်းမမှုကတော့ပို့ပြီးတော့ဆိုးသွားနိုင်တာပေါ့
တမရော်နေလို့နာဆာကကောင်စီကတုံ့နှုံထားတဲ့မတ်လ29ရက်နေ့ဖက်စစ်တော်လှန်ရေးနေ့ကိုစစ်တပ်ကကျင်းပနေချိန်မှာပဲတနိုင်ငံလုံးမှာရှိတဲ့ဆန္ဒပြမှုတွေကိုလည်းအကြမ်းဖက်ဖြိုခွင်းနေတာဖြစ်ပါတယ်။မြေရီကနေကြမ်းမြရရှိလာတဲ့ဆင်းလေးရတော့ဒီနေ့တနိုင်ငံလုံးမှာတော့လူ90ထပ်မနေတည်ဆုံးခဲ့ပြီးတော့ဒဏ်ရာရသူကတော့100ကျော်လိမ့်မယ်လို့ခန့်မှန်းထားပါတယ်ခင်ဗျာ။